တောင်ကိုရီးယားစစ်သင်္ဘောတစ်စီးကိုမြောက်ကိုရီးယားဘက်ကနှိမ့်မြှုပ်လိုက်တဲ့အတွက်ဖြစ်ပေါ်လာမဲ့အကျိုးဆက်တွေကိုရင်ဆိုင်ရလိမ့်မယ်လို့အမေရိကန်အစိုးရကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားရဲ့လှုပ်ရက်ဟာတမင်သက်သက်ရန်စမှုဖြစ်ပြီးတော့တီးခတ်နိုင်လိမ့်မယ်မဟုတ်ဘူးလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူ PJ Crawley ကသတိပေးလိုက်တာပါ။ဘလို့ဆက်လုပ်ရမလဲဆိုတာကိုတောင်ကိုရီးယားကဆုံးဖြတ်ဖို့ဖြစ်ပါတယ်လို့လည်းထိတ်တန့်အမေရိကန်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကဆိုပါတယ်။မြောက်ကိုရီးယားရင်ငုတ်သင်္ဘောတစ်စီးကတောင်ကိုရီးယားစစ်သင်္ဘောကိုပြစ်မှတ်ထားပြီးတော့တော်ပီဒိုနဲ့မလအတွင်းကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အဲ့ဒီတောင်ကိုရီးယားစစ်သင်္ဘောဟာပောက်ကွဲမှုတရက်ဖြစ်ပွားပြီးတော့နစ်မြုပ်သွားခဲ့တာဆိုပြီးတော့စုံစမ်းစစ်ဆေးသူတွေကတွေ့ရှိခဲ့ပါတယ်။တောင်ကိုမြောက်ကိုရီးယားကတော့ဒီတွေ့ရှိချက်အစီရင်ခံစာဟာလောက်ကျန်ထားတာဖြစ်ပြီးအဓိပ္ပာယ်မရှိဘူးလို့တုံ့ပြန်ပါတယ်။ဖြစ်လာနိုင်စရာရှိတဲ့တောင်ကိုရီးယားရဲ့အရေးယူဆောင်ရွက်ချက်မှန်သမျှကိုစစ်ပွဲနဲ့တုံ့ပြန်မယ်လို့လည်းမြောက်ကိုရီးယားအမျိုးသားကာကွယ်ရေးကော်မရှင်ကချိန်ချောက်လိုက်ပါတယ်။တောင်ကိုရီးယားဘက်ကတော့ပြက်ပြက်တသားတန်းပြန်အရေးယူဆောင်ရွက်လိမ့်မယ်လို့တောင်ကိုရီးယားသမ္မတလီမြွန်ဘက်ကပြောပါတယ်ဒါပေမဲ့ဘလို့တန်းပြန်အရေးယူမလဲဆိုတာကိုတော့မပြောသွားသေးပါဘူး